ုတ်ကဲ့ရှင်ကျမဒီအင်တာနက်ကနေပြီးတော့ပေါ့နော်တိုက်ရိုက်ကြည့်ရှုတိုက်ရိုက်ဒီဆွေးနွေးချက်တွေကိုတိုက်ရိုက်ကြည့်ရှုခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာအဓိကဥဆောင်ဆွေးနွေးသူတွေကတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်ဂျွန်ဟ ோம் စ်နောက်ကုလသမဂ္ဂဆိုင်ရာစင်ကာပူတန်အမတ်ကြီးနောက် Venue Menon နဲ့ဒီ American USAID USAID အဖွဲ့ကအုပ်ချုပ်ရေးမှူးပေါ့နော် Henry T. Ford ကတော့သူကတော့အခြားနိုင်ငံကိုရောက်နေတော့ဒီ video internet ကနေတဆင့်ဆွေးနွေးပါတယ်။နောက်ပြည်တွင်းထဲကမုတ်တိုင်းဒုက္ခသည်တွေကိုကူညီနေတဲ့စေနာဝန်ထမ်းတဦးကလည်းဒီ video internet ကနေတဆင့်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီမှာဒီကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ် John Holmes ပြောတာကမြန်မာနိုင်ငံက Nagis Mountain Dam အဓိကခံရတဲ့ဒေသကဒီဒေတာကမြဝကျွန်းပေါ်ဒေတာဖြစ်နေတာရဲ့နောက်ပြီးတော့ဒီလိုတဘာဝဘေးရန်ရည်နဲ့ပတ်သက်ပြီးတော့အစိုးရနဲ့ပြည်သူတွေမှာတခါမှအတွေ့အကြုံမရှိတာရဲ့ပြီးတော့စစ်အစိုးရကလည်းအစတွေကဒီနိုင်ငံသားတိုင်းပြည်တွေနဲ့အဆက်အဆံမရှိတာရဲ့ဒီအချက်တွေကြောင့်ပေါ့နော်ဒီအခြေအနေတွေဟာပိုပြီးဆိုးရွားခဲ့တယ်လို့ပြောခဲ့ပါတယ်ပြီးတော့ဒီမြန်မာနိုင်ငံကိုသူနဲ့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းတို့တွားရောက်ခဲ့တဲ့အတွေ့အကြုံကိုလည်းပြောပြပါတယ်အဲ့ဒီမှာဒီနိုင်ငံတကာအကူအညီတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့သူတို့တွေ့ဆုံဆွေးနွေးခဲ့တယ်အဲ့ဒါပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာအကူအညီကယ်ဆယ်ရေးဝန်ထမ်းတွေကိုဒီမြန်မာစစ်အစိုးရကလက်ခံခဲ့တဲ့အတွက်ဒါတိုးတက်မှုရှိခဲ့တယ်လို့သူကပြောပါတယ်အဲ့တော့ဒီနိုင်ငံတကာအကူအညီကယ်ဆယ်ရေးဝန်ထမ်းတွေဟာလည်းပေါ့နော်အတွေ့အကြုံတွေအများကြီးရှိထားတဲ့အတွက်သူတို့တွေလာရောက်ကူညီပေးခြင်းအဖြစ်ဒီမြန်မာမုန်တိုင်းဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုအများစုဖြည့်ဆည်းဆောင်ရွက်နိုင်တယ်လို့သူကပြောပါတယ
် Now there are some doubts about how effective all the national effort wasAnd certainly there was a lack of systematic and well coordinated approach and a lack of good information.
အခုအစိုးရကဦးစီးလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်တွေဟာဘယ်လောက်ထိထိရောက်ခဲ့တယ်လဲဆိုတာတွေတန်လျာရှိပါတယ်။တေချာတာကတော့အစိုးရဟာဒုက္ခသည်တွေစီကိုကူညီကယ်ဆယ်ရေးပစ္စည်းတွေရောက်အောင်စနစ်တကျပူးပေါင်းဆောင်ရွက်မှုမရှိတာပြီးတော့ဘယ်သူတွေလက်ခံရရှိပြီးပြီလဲဆိုတာကိုလည်းသတင်းအပြည့်အစုံမရှိတာလို့သူကပြောသားပါတယ်။နောက်ပြီးတော့ဒီအစိုးရအနေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပြီးသွားလို့ပြန်လည်တိဆောက်ရေးလုပ်ငန်းတွေစတင်ပြီးဆိုတဲ့ကြေညာချက်ဟာလည်းတိတ်ကိုစောလွန်ပါတယ်တဲ့ပြီးတော့ဒီအစိုးရအနေနဲ့ပေါ့နော်အသက်ကယ်ဆယ်ရေးလုပ်ငန်းနဲ့ဒီကူညီစောက်ရှောက်ရေးလုပ်ငန်းကွဲပြားခြားနားချက်ကိုလည်းနားမလည်ဘူးလို့သူထင်ကြောင်းပြောသားပါတယ်ဒီနောက်ဆုံးအချုပ်မှာတော့ပေါ့နော်မုန်တိုင်းဒုက္ခသည်တွေအရေးအတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စစ်အစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုလိုတယ်လို့တိုက်တွန်းသွားပါတယ်။နောက်ကုလသမဂ္ဂဆိုင်ရာစင်ကာပူတန်အမတ်ကြီးကတော့မုန်တိုင်းဒုက္ခသည်တွေအတွက်အာဆီယံဝင်ရောက်ဆောင်ရွက်ပေးနေတဲ့အခန်းကဏ္ဍကိုအခုလိုပြောသွားပါတယ်
။ ASEAN has tried to avoid ideology and polemics. We have chosen to be pragmatic and to focus on getting as much assistance into Myanmar.
အာဆီယံအဖွဲ့ဟာမုန်တိုင်းဒုက္ခသည်တွေကူညီဖို့စစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အခါမှာဒီတက်နိုင်သလောက်နိုင်ငံရေးနဲ့ပတ်သက်တာတွေရှောင်ရှားပြီးတော့လက်တွေ့မှာဒုက္ခသည်တွေစီကိုကယ်ဆယ်ရေးပစ္စည်းတွေများနိုင်သလောက်များများရအောင်အာရုံစိုက်လှုပ်ဆောင်ခဲ့ပါတယ်။စင်ကာပူထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေကစစ်ပညာရှင်အဖွဲ့တွေတွားရောက်ကူညီဖို့ကမ်းလှမ်းလို့ကစစ်အစိုးရငင်းပယ်ခဲ့တဲ့အပေါ်စိတ်ပြတ်မိပေမဲ့အာဆီယံအဖွဲ့အနေနဲ့ဒီမုန်တိုင်းဒဏ်ဘလောက်ကြီးမားတယ်ဆိုတာကိုသိထားတဲ့အတွက်အကူအညီတွေကိုဆက်ပေးနိုင်ဖို့စစ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောသားပါဗျ။ပြည်တွင်းထဲကမုန်တိုင်းဒုက္ခသည်တွေကူညီနေတဲ့စေနာဝန်ထမ်းတဦးကတော့သူ့ရဲ့အတွေ့အကြုံတွေကိုဒီအင်တာနက်ကနေတဆင့်ပြောပြပါဗျ။သူတို့အဖွဲ့ကဒီနာဂစ်မုန်တိုင်းတိုက်ခတ်ပြီးမေလ3ရက်နေ့မှာစတင်ဖွဲ့စည်းခဲ့တယ်လို့သူကပြောပါဗျ။ပြီးတော့အဲ့ဒီအဖွဲ့မှာပေါ့နော်ဒေတာကန်စီဝါရေးလုပ်ငန်းရှင်တွေဆရာဝန်တွေနောက်ကြောင်မြေရေနာကုန်တယ်တွေတက္ကသိုလ်ကျောင်းသားတွေရဟန်းတန်ဃာတွေပါဝင်နေလို့လည်းသူကပြောပါဗျ။နောက်ဒီလိုမျိုးပေါ့နော်စေတနာရှင်အဖွဲ့တွေဟာယာနဲ့ထောင်ထဲချီပြီးတော့လဲဗမာပြည်မှာရှိတဲ့အကြောင်းသူကပြောပါတယ်ပြီးတော့ဒီသူတို့အဖွဲ့အနေနဲ့ဘိုကလေးလက်ပွတ်တာဒေဒီရဲစတဲ့ဒီမျိုးနယ်တွေကိုတွားရောက်ခဲ့ပြီးတော့သူနောက်ဆုံးတွားရောက်ခဲ့တဲ့နေ့ကတော့ဇွန်လ9ရက်နေ့ဖြစ်တယ်လို့သူကပြောပါတယ
် I found two foreigners are freely traveling in Labrador and Diriya townships but no foreign workers in villages I saw relief officers of international organizations such as
သူရဲ့အတွေ့အကြုံကိုသူပြောတာကဒီ AR တိုင်းလက်ပွတ်တာနဲ့ DDM မှာနိုင်ငံသားသား2ဦးကိုသူလွတ်လွတ်လပ်လပ်သွားလာနေတာကိုတွေ့ရတာကလွဲပြီးတော့ဘယ်နိုင်ငံသားကူညီရေးလှုပ်သားမှမတွေ့ရဘူးလို့သူကပြောပါတယ်။နောက်ပြီးတော့ဒီကုလသမဂ္ဂအဖွဲ့တွေအပါအဝင်နိုင်ငံတကာကူညီရေးအဖွဲ့တွေအဲ့ဒီမြို့ထဲမှာရောက်ရှိနေတာတွေတွေ့ရပေမဲ့ဒေသခံတွေကိုပဲဝန်ထမ်းတွေဖြစ်အသုံးပြုနေတာလို့သူကပြောပါတယ်။ ဒါပြင်ဒီနိုင်ငံတကာကပေးတယ်ဆိုတဲ့ဘစ်ကွတ်မုတ်တို့နောက်နိုင်ငံခြားကပေးတဲ့ရေတန့်ဘူးတို့အဝတ်အစားတို့ဆိုတာကိုလည်းအဲ့ဒီဒေတာတွေမှာမတွေ့ရဘူး။ဒါပေမဲ့ဒီယာယီတဲ့အပြာရောင်တွေကိုတော့သူတွေ့ခဲ့ရတယ်လို့ပြောဆိုသွားပါတယ်။သူ့အနေနဲ့ဒီနောက်ဆုံးအနေနဲ့ပေါ့သူအကြံပေးသွားတာကမြန်မာစစ်အစိုးရရဲ့နောက်ဒေတာကန်စင်နာဝင်တဲ့အဖွဲ့တွေရဲ့နိုင်ငံတကာလူရှင်တွေ